တော်ရရှိမှာခင်ဗျာအဖွဲ့ဝင်59နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေမြန်မာနိုင်ငံအတွင်းငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနှင်းနေတာကြောင့်အရေးပေါ်အစည်းအဝေးတရားခေါ်ယူလိုက်ပါတယ်ဒီအရေးပေါ်အစည်းအဝေးခေါ်ယူရေးအတွက်အဖွဲ့ဝင်59နိုင်ငံနဲ့လိလာသူအဆင့်ရှိသူနိုင်ငံ36နိုင်ငံတို့ကမေတ္တာရပ်ခံခဲ့တာဖြစ်ပါတယ်အပြည့်စုံကိုဒေါက်ထင်ဆိုးဝင်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့သတင်းသုံးပတ်ကြားအစည်းအဝေးပြီးမှမြန်မာရေးပေါ်အစည်းအဝေးခေါ်ယူခဲ့တာလို့ VOA သတင်းတောင်လီဇယ်ရှ်လိုင်းကဂျနီဗာမြို့ကနေသတင်းပေးပို့ထားတာပါကိုဇော်ဝင်းလိုင်းရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာတစရတစပိုပြီးဆိုးလာတာကြောင့် EU ဥရောပသမဂ္ဂကလူ့ခွင့်ရေးကောင်စီမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့တာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ကိုယ်စားအလှည့်ကျဥက္ကဋ္ဌဖြစ်နေတဲ့ပေါ်တူဂီနိုင်ငံရဲ့တာမတ်ကြီးဖွန်ဆွာဇေဗီယားအက်စတီကနေတရားဝင်မြစ်တာရိုက်ခံလိုက်တာပါမြန်မာပြည်ကအခြေအနေတွေပေါ်တိတ်ကိုစိုးရိမ်မကင်းဖြစ်နေကြပြီးတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ချက်ချင်းလက်ငင်းအာယုံဆိုင်ဖို့လိုအပ်နေပြီလို့သူယုံကြည်တဲ့အကြောင်းကိုတာမတ်ကြီးအက်စတီဖ်ကအခုလိုပြောပြပါတယ်
Due to the very troubling human rights situation we have decided to ask the president of Human Rights Council to convene a special session of the HRC
မြန်မာနိုင်ငံမှာစိတ်ပျက်ဖို့ကောင်းတဲ့လူ့ခွင့်ရေးအခြေအနေတွေကြောင့်မလို့အင်္ဂါနေ့မှာအထူးအစည်းအဝေးခေါ်ယူဖို့အတွက်လူ့ခွင့်ရေးကောင်စီဥက္ကဋ္ဌကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြတာလို့ပြောပါတယ်။အရေးပေါ်အခြေအနေမှာအရေးပေါ်အရေးယူပေးဖို့နဲ့နိုင်ငံတကာကဝိုင်းပြီးကူညီအဖြေရှာပေးကြဖို့လိုတယ်လို့လည်းပြောသွားတာဖြစ်ပါတယ်။ဒီဆိုပြချက်ကိုအဖွဲ့ဝင်59နိုင်ငံရဲ့သုံးပုံလုံးကနေသဘောတူဖို့လိုပါတယ်။အထူးအစည်းအဝေးခေါ်ယူဖို့အတွက်အနောက်နိုင်ငံတွေရဲ့တောင်းဆိုချက်ကိုအာရှနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကထောက်ခံခဲ့ပြီးပဲ။အိန္ဒိယ၊တရုတ်နဲ့ရုရှားတို့ကတော့ထုံးစံအတိုင်းဂုဏ်တိလက်မှတ်မရေးထိုးကြသေးပါဘူးတဲ့။EU ဥရောပသမဂ္ဂအနေနဲ့ညင်းညွန်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်နေတာတွေကိုပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတော့မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးအတွက်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်
။ European Union is deeply distressed by the fact that the government of Myanmar failed to heed the appeal made earlier to exercise utmost restraint.
ဆန္ဒပြသူတွေပေါ်ထင်းထင်းလင်းလင်းကင်ဖယ်ဖို့အစိုးရပိုင်းကလေးကမြစ်တာရက်ခံခဲ့ကြတာကိုမြန်မာစစ်ဆေးရကလိုက်နာဖို့ပြက်ကွက်ခဲ့လို့ EU ဥရောပသမဂ္ဂအနေနဲ့နည်းနည်းနည်းနည်းစိတ်မကောင်းဖြစ်ရပါတယ်လို့ပြောတာပါ။ဆန္ဒပြသူတွေရဲ့အဆက်အိုးအိမ်စည်းစိမ်လုံခြုံမှုအတွေ့တာဝန်တိစွာကင်ဖယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေသတိပေးလိုက်တယ်လို့လည်းတာမတ်ကြီးအက်စတီဖ်ကပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာစစ်အစိုးရအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်ထိမ့်သိမ်းထားတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုလွှတ်ပေးဖို့ကိုလည်း EU ဥရောပသမဂ္ဂကတောင်းဆိုလိုက်တယ်လို့ပေါ်တူဂီတိုင်မတ်ကြီးကဆက်ပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရားလွတ်လပ်တဲ့လူ့ခွင့်ရေးကျွမ်းကျင်သူတဦးကိုဆေးလွှတ်ပြီးတော့စုံစမ်းစစ်ဆေးပေးဖို့နဲ့သူ့ရဲ့တွေးရှိချက်တွေကိုဒီဇင်ဘာလလူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်ပြနိုင်ဖို့အတွက်အင်္ဂါနေ့မှာဆွေးနွေးကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းတာမတ်ကြီးအက်စတီဖ်ကပြောသွားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပေါမောက်ခပေါ်လိုစာဂျီယိုပင်နေရိုကိုလည်းမြန်မာနိုင်ငံအတွင်းလာရောက်ခွင့်ပြုဖို့ကိုလည်းတာမတ်ကြီးအက်စတီဖ်ကတိုက်တွန်းထားပါတယ်ကိုဇော်ဝင်းလှိုင်ဟုတ်
ကဲ့ဒေါက်ခင်ဆိုးဝင်းတင်ပြပေးတော့ကျေးဇူးတင်ပါတယ်ခင်ဗျာ